မြန်မာနိုင်ငံအတွင်းသတင်းချန်နယ်တိုက်တစ်ခုကအမျိုးသမီးသတင်းတောက်တူကိုပိုင်နဲ့ကျူးလွန်မှုအတိအပြည့်မှုဆွဲချက်တွေနဲ့လိုက်ကော်မျိုးတရားရုံးတစ်ခုကနေပြီးတော့ထောင်ဒဏ်3လပြစ်ဒဏ်ချလိုက်တဲ့အပေါ်မှာပြည်သက်ခြေဆိုင်ဖြစ်တဲ့ ISF နေကြမဲ့သတင်းတောက်များဖွင့်တဲ့နယူးယောက်အခြေဆိုင် CPJ သတင်းတောက်များကောက်ွေးကော်မတီတို့ကနေပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ကြပါတယ်။ပြီးခဲ့တဲ့တလကျော်လုံးက11 Media တိုက်ရဲ့နေသတင်းတောက်တူဖြစ်တဲ့မတ်နော်ခိုင်ခိုင်အီချူဟာတယ်လူဖြစ်သူရှိနေတူရဲ့နေအိမ်ကိုသတင်းတောက်ဖြစ်တဲ့ဝင်ခွင့်တောင်းဝင်ရောက်ခဲ့ပြီးတော့သတင်းယူခဲ့ရတာကနေပြီးတော့အမှုခင်းဖြစ်သွားတာပါ။တယ်လူရှိနေဖြစ်သူကသတင်းတောက်ရဲ့မြင်မြန်ချက်တွေပေါ်မှာလက်မခံဘဲနဲ့နေအိမ်ဝင်းကနေပြီးတော့မောင်းထုတ်ခဲ့ပြီးတဲ့နောက်လွန်ကော်မြို့တရားရုံးမှာသတင်းတောက်ဖြစ်သူမတ်နော်ခိုင်ခိုင်အီချူကိုတိုင်တန်းတရားစွဲဆိုခဲ့ပါတယ်။တလကျော်ကြာစစ်ဆေးပြီးတဲ့နောက်ဒဇမလ18ရက်နေ့မှာပိုင်နဲ့ကျူးလွန်မှုအတိအပြည့်မှုတွေနဲ့ထောင်ဒဏ်3လတပေါင်းနဲ့ကြာခံဖို့စီရင်ခံခဲ့ရပါတယ်။တရားရေးနယ်ပယ်ကအဂတိလက်စားမှုတွေနဲ့ပတ်သက်လို့11 Media ရဲ့နေ့စဉ်သတင်းစာမှာရေးသားဖော်ပြပြီးနှစ်ပတ်အကြာမှာပဲအခုလိုသတင်းတောက်ကိုထောင်ဒဏ်အပြစ်ပေးလိုက်တာလို့ RSF ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ RSF အနေနဲ့ကတော့သတင်းတောက်မှတ်ခံတဲ့11 Media ဘက်ကနေပြီးတော့အပြည့်အဝရပ်တည်ထောက်ခံတော့မှာဖြစ်တယ်လို့ပဲသတင်းတောက်အခွင့်အရေးကိုလေးစားသောအဖြစ်လဲဒီအမှုကိုပြန်လည်စီစစ်ပေးဖို့လိုက်ကော်တရားရုံးကို RSF ကတိုက်တွန်းထားပါတယ်။အခုလိုသတင်းတောက်တကူကိုဖမ်းဆီးထောင်ချတဲ့ဖြစ်ရပ်ကိုကြည့်လို့ရှိရင်မြန်မာနိုင်ငံထဲမှာသတင်းမီဒီယာတွေအပေါ်မှာဖိနှိပ်ထားတဲ့ဥပဒေတွေပြုပြင်ပြင်ဆင်ဖို့လိုနေသေးတယ်ဆိုတာကိုတွေ့ရတယ်လို့ CPG အရှိတောင်အရှဆိုင်ရာအကြီးတန်းကိုယ်စားလှယ်ဖြစ်တဲ့ Sean Crispin ကပြောပါတယ်။သတင်းရယူတဲ့သတင်းတောက်တကူကိုအခုလိုဖမ်းဆီးအပြစ်ပေးလိုက်တဲ့အပေါ်မှာပြည်တွင်းမှာရှိတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကလည်းလက်မခံဘဲနဲ့ဝိုင်းဝန်းကန့်ကွက်ခဲ့ကြပါတယ်။မြန်မာနိုင်ငံထဲမှာအပြောင်းလဲနဲ့အတူပဲဒီနှစ်ပိုင်းအတွင်းပုဂ္ဂလိကသတင်းစာတွေပေါ်ပေါက်ခဲ့တယ်လို့ပဲလုံထမနိုင်ဖြစ်တဲ့သတင်းမီဒီယာလှုပ်လှခွင့်တွေကိုလည်းအတော်အသင့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုသတင်းရယူဖို့ကြိုးစားတဲ့သတင်းတောက်တွေနဲ့တက်ဆိုင်ရာအာဏာပိုင်အချို့အကြားမှာကတော့စဖြစ်မှုတွေမကြာမကြာကြုံရလိမ့်ရှိတယ်လို့ပဲအခုလိုသတင်းယူတဲ့သတင်းတောက်ကိုဖမ်းဆီးထောင်ချတာမျိုးဟာသတင်းလွတ်လပ်ခွင့်အတွက်ပါထိခိုက်စေတယ်ဆိုပြီးတော့ပြည်တွင်းပြည်ပမီဒီယာဖွဲ့စည်းတွေကဝေဖန်ခဲ့ကြပါတယ်